တရုတ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကဲချန်းနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။နှစ်ဖက်အပြန်အလှန်အကျိုးအတွက်လက်တွေ့ကြတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်သွားဖို့လိုလားတယ်လို့တောင်ဆန်းစုကြည်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့လူမှုတိုးတက်ရေးတို့အတွက်တရုတ်ကခိုင်ခိုင်မာမာပံ့ပိုးတဲ့အတွက်လဲကျေးဇူးတင်စကားပြောခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့သတင်းနဲ့မှဖော်ပြထားပါတယ်။ရှင်းနှစ်မှာဒီအနှစ်80ပြည့်မဲ့တရုတ်မြန်မာတန်တမန်ဆက်ဆံရေးမှာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုကိုပိုပြီးခိုင်မာအောင်နဲ့ဘုံတိုးတက်ရေးအတွက်ဖက်ဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဘက်ကတိုးမြှင့်သွားခြင်းတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကလည်းဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတိစောက်ရေးကိုလည်းရှေ့တိုးဆောင်ရွက်သွားခြင်းတယ်လို့ဝန်ကြီးချုပ်လီကဲချန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ဒီကနေ့တွေ့ဆုံပြီးမှတရုတ်နဲ့မြန်မာပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုလက်မှတ်ရေးထိုးပွဲကိုလည်းတက်ရောက်ခဲ့ကြပါတယ်။မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးနယ်စပ်မှာနေထိုင်ကြတဲ့ပြည်သူတွေရဲ့ဘဝပုံမှန်အေးချမ်းရေးအတွက်တရုတ်ကမြန်မာနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတရှီဂျင်ပင်ကပြောကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလည်းနယ်စပ်တည်ငြိမ်ရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုလားတဲ့အကြောင်းတုံ့ပြန်ခဲ့တဲ့အကြောင်းကိုတရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ခေတ်သစ်ပိုလန်မှကြီးဆိုင်ရာအပြည့်ပြည့်ဆိုင်ရာညီလာခံကိုတရုတ်နိုင်ငံမှာဒေါအောင်ဆန်းစုကြည်တက်ရောက်နေတာဖြစ်ပြီးတော့တရုတ်ခရီးစဉ်28ရက်နေ့မှာပြီးဆုံးရင်29ရက်နေ့ကနေမေလ1ရက်နေ့အထိကမ္ဘောဒီးယားနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်။